အကျန့်ဖက်သမားတွေကိုငွေချေးထောက်ပံ့မှုတွေတားမြစ်တဲ့ဥတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှမနေတော့ကတခဲနဲ့ဆုံးဖြတ်ချက်ချပြီးတော့တည်ပြုခဲ့ပါတယ်။လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေမှာဒီဥတွေကိုပြတ်ထမ်းမှုပထမဆုံးအကျဉ်ချခဲ့တဲ့ဆုံးဖြတ်ချက်လည်းဖြစ်ပါတယ်။အကျန့်ဖက်အဖွဲ့စည်းတွေဒါမှမဟုတ်အကျန့်ဖက်သမားတဦးချင်းစီကိုငွေချေးစုဆောင်ပြီးတော့ထောက်ပံ့တာပဲဖြစ်ဖြစ်ဗန္ဒာရေးရအကူအညီပေးတာပဲဖြစ်ဖြစ်ပြင်းထန်တဲ့ပြစ်မှုကျူးလွန်မှုတွေအဖြစ်သတ်မှတ်ဖို့နဲ့နိုင်ငံရဲ့ဥပဒေတွေအတွင်းမှာအသေးချာထက်သွင်းပြဋ္ဌာန်းမှုတွေတုန်းကချမှတ်ခဲ့တဲ့ဒီလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကနေပြီးတော့တိုက်တွန်းထားပါတယ်။လူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေအနေနဲ့ဗန္ဒာရေးဆိုင်ရာစုံစမ်းထောက်လှမ်းတဲ့အဖွဲ့အစည်းတွေကိုလည်းဖွဲ့စည်းဖို့တိုက်တွန်းထားပါတယ်။အခုဆုံးဖြတ်ချက်အတိုင်းမလိုက်နိုင်တဲ့နိုင်ငံတွေအနေနဲ့ကုလသမဂ္ဂရဲ့အရေးယူတန်ခတ်မှုကိုခံရမယ်လို့ဆိုပါတယ်။မြို့ရေးစေဝါရောင်းဝယ်မှုဆောက်လုပ်ရေးလုပ်ငန်းနဲ့ကားအဟောင်းရောင်းဝယ်ရေးလုပ်ငန်းတွေအပါအဝင်တရားဝင်ရတဲ့ငွေတွေရောတရားမဝင်တဲ့နည်းနဲ့ရတဲ့ငွေတွေရောကဒီအကျန့်ဖက်သမားတွေစီကိုရောက်နေတယ်လို့ကုလသမဂ္ဂရဲ့အကျန့်ဖက်မှုတိုက်ဖျက်ရေးရုံးရဲ့အကြီးအကဲဗလာဒီမီယာဗရူနိုကော့ဖ်ကပြောပါတယ်အခုလိုလုံခြုံရေးကောင်စီကဆုံးဖြတ်ချက်ချလိုက်တဲ့အချိန်ဟာတိတ်ပြီးတော့အရေးကြီးနေတဲ့အချိန်မှာလှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းသူကဆိုပါတယ်လုံခြုံရေးကောင်စီရဲ့မနေ့ကချခဲ့တဲ့ဆုံးဖြတ်ချက်ထဲမှာပြန်ပေးဆွဲဖမ်းခံထားရတဲ့သူတွေကိုငွေပေးပြီးတော့ပြန်ရွေးတဲ့လှုပ်ဆောင်မှုတွေကိုလည်းရပ်တန့်ဖို့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းထားတာပါ